စုပ်မှုတွေကြောင့်လူ9000ကျော်ကိုဖမ်းဆီးထားတယ်လို့ကာဇက်စတန်အာဒါဘိုင်တွေကသတင်းကလေးတွေကပြောကြားလိုက်ပါတယ်။စစ်ဆေးနေတဲ့အမှု125မှုအတွက်စုစုပေါင်းလူ9135ဦးကိုဖမ်းဆီးထားတာဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဌာနတာဝန်ရှိသူတဦးကိုကိုးကားပြီးပြည်တွင်းမီဒီယာတွေကဆိုကြတာပါ။စွန့်ရင်တရားစရကျော်ဝပြီးလူဦးရေ19သန်းဝန်းကျင်ရှိတဲ့ကာဇက်စတန်နိုင်ငံမှာစရကျစုပ်မှုတွေဖြစ်နေတာတပတ်လောက်ရှိနေပြီးဒါစင်ချီလူအသေးပြောက်ရှိခဲ့ပါတယ်။နောက်သာစီဈေးနှုန်းတက်သွားတာကြောင့်နောက်ဖက်ပိုင်းဒေသတွေမှာမငြိမ်မသက်မှုတွေဆဖြစ်လာခဲ့ပြီးမြို့ကြီးတွေကိုကူးဆက်သွားခဲ့တာပါစစ်ပွဲရဲ့အချက်အချာအမတီမြို့မှာတော့စုပ်မှုတွေဖြစ်ပွားခဲ့ပြီးရဲကပြစ်ခတ်ခဲ့ပါတယ်ကရုခမကျဲရစုစုပေါင်းအပြည့်စီယူရို195တန်းအမေရိကန်ဒေါ်လာအားဖြင့်198တန်းရှိတယ်လို့ပြည်ထောင်စုဝန်ကြီးဌာနကတင်းကလေးနေ့ကကိုးကားပြီးဒေသခံမီဒီယာတွေကတင်းရေးကြပါတယ်ဗန်းစီဝိုင်းလုံငန်းပေါင်း100ကျော်တိုက်ခိုက်ခံရပြီးရင်စီပေါင်း400ကျော်နဲ့အဖြစ်ရှိခံရတယ်လို့ပြောပါတယ်။တိုက်ပြည်တော်မှာဒီကနေ့တော့ငြိမ်သက်သွားပြီလို့ပြည်ထောင်စုဝန်ကြီးအာလန်တာဂန်ဘိုင်ယက်ကဆိုပါတယ်။အယ်မတီမြို့မှာလည်းနိုင်ရှင်မှုရငြိမ်သက်သွားပြီးမြို့လယ်နေရာကိုလူတွေမကတ်မလာရဲအောင်ရဲကတခါတရံမှာတော့မိုးပေါ်စင်နဲ့ထောင်ပစ်နေတယ်လို့ AFP သတင်းထတာကစနေနေ့ကပြောပါတယ်။